Pacific ပင်လယ်မှာရှိတဲ့ Nauru ကျွန်းမှာထိန်းသိမ်းခံထားရတဲ့ခိုလုံခွင့်တောင်းခံသူတွေအနေနဲ့သူတို့ကိုကမ်းလှမ်းထားတဲ့ Cambodia နိုင်ငံမှာတွားရောက်ပြီးတော့အခြေချဖို့အစီအစဉ်ကိုလက်ခံကြဖို့အတွက် Australia လူဝင်မှုကြီးကြပ်ရေးဝန်ကြီးကဗိုလ်ထုနေ့ကဗီဒီယိုတိတ်ခွေနဲ့ပြပို့လိုက်တဲ့မိန့်ခွန်းထဲမှာပြက်ပြက်သားသားပြောဆိုထားပါတယ်ဒီခိုလုံခွင့်တောင်းခံသူတွေအနေနဲ့လည်း Australia မှာလာရောက်အခြေချနေထိုင်ခွင့်တစ်သက်လုံးရမှာမဟုတ်ဘူးလို့လည်းသတိပေးလိုက်ပါတယ်ဘန်ကောက်ခြေဆက် VOA သတင်းဌာနရဲ့သတင်းတောက် Steve Harmon ပြပုတ်ထားတာကိုဒေါ်လှလတန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ Australia မှာခိုလုံခွင့်တောင်းခံဖို့ကြိုးစားခဲ့ကြတဲ့လူရပေါင်းများစွာတို့အနေနဲ့ထင်းလောက်ခီးမပေါက်ခဲ့ပဲ Nauru ကျွန်းရှိထိန်းသိမ်းရေးစခန်းကိုအပုတ်ခံခဲ့ကြရတာဖြစ်ပါတယ်။သူတို့ကို Australia လူဝင်မှုကြီးကြပ်ရေးဝန်ကြီး Peter Dutton ကပို့ထုနေ့ကပြောကြားခဲ့တဲ့ဗီဒီယိုမိကွန်းအရတော့ရာဇသံပေးတဲ့သဘောလေးရောက်ခဲ့ပါတယ်။
I want to make it very clear to all refugees and transferees in Nauru that you will not under any circumstances
Nauru မှာရောက်နေတဲ့ဒုက္ခသည်တွေနဲ့အခြေချပြောင်းရွှေ့သူတွေအားလုံးကိုကျွန်တော်ရှင်းရှင်းလင်းလင်းပဲအသိပေးပါရစေ။ Australia မှာဘလို့နီးနေဖြစ်ဖြစ်အခြေချပိုင်ခွင့်ရမှာမဟုတ်ပါဘူးဆိုတာနားလည်ထားဖို့ပါ။ Australia အစိုးရကနေထိုင်ခွင့်မပေးနိုင်ပါဘူး
။ Cambodia အနေနဲ့ဒီဒုက္ခသည်တထောင်ကျော်ကိုလက်ခံဖို့သဘောတူခဲ့ပြီးအပြန်အလှန်အပြင် Australia ကနေဒေါ်လာတန်း30အထောက်ပံ့ကိုကမ်ဘောဒီးယားကိုပေးมาဖြစ်ပါတယ်ခုလိုသဘောတူညီမှုကိုလူခွေလှူရှားသူတွေကပြစ်တင်ဝေဖန်ခဲ့ကြပြီးခုနကသမကဒုက္ခသည်များဆိုင်ရာသဘောတူစာချုပ်ကိုချိုးဖောက်ရာရောက်တယ်လို့ထောက်ပြခဲ့ကြပါတယ်ဒါကိုဩစတြေးလျနဲ့ကမ်ဘောဒီးယားတို့ကတော့ဂရုစိုက်ပုံမပေါ်ပါဘူးဝင်းကြီးတန်တန်ကဒုက္ခသည်တွေကိုပြောခဲ့တာကတော့
The government of Cambodia has made it clear to Australia that it wants
DC စင်အောင်မြင်စေဖို့ကမ်ဘောဒီးယားအစိုးရကလူလားတယ်ဆိုတာကိုဩစတြေးလျကိုရှင်းရှင်းလင်းလင်းအသိပေးခဲ့ပြီးဖြစ်ပါတယ်ဒုက္ခသည်တွေပြန်လဲအခြေချတဲ့အစီအစဉ်ပေါ်တိတ်ကိုတန်ဖိုးထားပြီးကမ်ဘောဒီးယားကိုဒုက္ခသည်တွေအနေနဲ့ယူဆောင်လာကြမဲ့ရင့်ကျက်တဲ့အတွေ့အကြုံတွေနဲ့အာမန်တွေကိုလည်းကြိုဆိုမှာဖြစ်ပါတယ
်လူဝမှုကြီးကြပ်ရေးဌာနကဝန်ကြီးကကမ်ဘောဒီးယားအနေနဲ့ဒုက္ခသည်တွေအတွက်အခွင့်အလမ်းကောင်းတွေတပုံကြီးဖန်တီးပေးလိမ့်မယ်လို့ပြောခဲ့သလိုဒီစီးရတဲ့အရှိတောင်အရှနိုင်ငံဟာခင်မီရှင်တန်တိုးတက်နေပြီးလူမျိုးစုနဲ့နေထိုင်ကြတယ်လို့ထောက်ပြခဲ့ပါတယ်ရတွေ့မှာတော့လူဦးရေ 15.5 တန်းရှိတဲ့ကမ်ဘောဒီးယားနိုင်ငံရဲ့90ရာခိုင်နှုန်းဟာခမာလူမျိုးတွေဖြစ်ကြပြီးကမ်ဘောဒီးယားမှာကျန်းရှိတဲ့10ရာခိုင်နှုန်းရဲ့တပည့်ဟာဗီယက်နမ်လွယ်ပွားတွေဖြစ်ကြပါတယ်ကမ်ဘောဒီးယားမှာ98ရာခိုင်နှုန်းဟာဗုဒ္ဓဘာသာတွေပါနောက်ရုစခန်းကိုရောက်နေတဲ့ခလွန်ခွင့်တောင်ခံသူ900ကျော်တို့ဟာအများဆုံးအာဖရိကအရှေ့လေပိုင်းနဲ့တောင်အာရှတို့ကဖြစ်ကြပါတယ်လူ900နီးပါးဟာဒုက္ခသည်အစ်စ်တွေဖြစ်ကြပြီး80ကျော်တို့ကတော့ဒုက္ခသည်တွေဖြစ်သတ်မှတ်မခံရပဲနောက်ထပ်150တို့ကတော့စီစစ်ဆဲရှိတာတွေ့ရပါတယ်ဒီဒုက္ခသည်တွေပထမအတုပ်ဟာကမ်ဘောဒီးယားကိုဒီနှစ်ကုန်မှာတွားရောက်အခြေချကြမှာဖြစ်ပါတယ်တချို့တို့ကတော့တွန့်ဆုတ်နေကြသေးပါလောလောဆယ်မှာတော့ခလွန်ကွင်းတောင်းခံထားကြသူတွေနဲ့မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တူတိရိလင်္ကာကတမီ3ဦးနဲ့အီရန်နိုင်ငံသားတူရူဟာကမ်ဘောဒီးယားအခြေချအစီအစဉ်ကိုလက်ခံထားကြတဲ့ပထမဦးဆုံးဒုက္ခသည်5ဦးဖြစ်ကြပါတယ်။ကမ်ဘောဒီးယားကိုမတွားကြဖို့ဖိအားပေးခံနေကြရတဲ့ခိုလုံခွင့်တောင်းခံသူတွေကိုလည်းဒီလိုအဖြုမူမျိုးကိုဂရုစိုက်ဖို့ဝန်ကြီးတန်တန်ကတိုက်တွန်းလိုက်ပါတယ်
။ Please do not let the behavior of these agitators
ဒီလိုမြောက်ပင့်လှုံ့ဆော်သူတွေရဲ့လှုံ့ဆော်ချက်တွေကြောင့်ရလာမယ့်အခွင့်အရေးတွေကိုလက်လွတ်ဆုံးရှုံးမခံကြပါနဲ့
။ Australia ခြေဆိုင်လူခွေအုပ်စုဖြစ်တဲ့ဒုက္ခသည်များ EU ဆောင်ရွက်မှုဆိုင်ရာညွန်ပေါင်းအဖွဲ့ဆိုရတော့ခိုလွန်ခွင့်တောင်းခံသူတွေကိုကမ်ဘောဒီးယားမှာခြေချရင်ဒေါ်လာ9800ကနေဒေါ်လာ11800အထိကန့်လန့်ချင်းခံခဲ့ရတယ်လို့သိရပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်း Australia လူဝင်မှုကြီးကြပ်ရေးဌာနအရာရှိတွေကခိုလွန်ခွင့်တောင်းခံခဲ့တဲ့ဗီယက်နမ်နိုင်ငံသား46ဦးတို့ကိုစီစီဘီပေးချခဲ့ပါတယ်သူတို့ဟာဗီယက်နမ်ကိုပြန်အပို့မခံရမီဩစတြေးလျရေတပ်အသင်းဘောပေါ်မှာနေထိုင်ခဲ့ကြရတာလည်းဖြစ်ပါလိမ့်ရှင်